ပါကစ္စတန်နိုင်ငံမှာတာလီဘန်ခေါင်းဆောင်ဟာကီမူလာမူဆတ်ထားအမေရိကန်ဘောင်းသူမဲ့အဝေးထင်းလေနဲ့တိုက်တာလို့သံသယရှိထားတဲ့တိုက်ပွဲထဲမှာမနေ့ကတည်ဆုံသွားခဲ့ပါတယ်။ပါကစ္စတန်နိုင်ငံမြောက်ဝါဇီရစ်စတန်ပြည်နယ်မီရမ်ရှာရွာအတွင်းတောက်ကြနေကဖြစ်ခဲ့တဲ့တိုက်ခတ်မှုထဲမှာအမေရိကန်ထောက်လိုင်း FBI ကစုကြည်အမေရိကန်ဒေါ်လာတသန်းထုတ်ထားတဲ့ဒီတာလီဘန်ခေါင်းဆောင်တည်ဆုံသွားတာသိကြတယ်လို့အမည်မဖော်လိုတဲ့အမေရိကန်နဲ့ပါကစ္စတန်ထောက်လိုင်းနဲ့လုံခြုံရေးအရာရှိတွေကအတည်ပြုပေးလိုက်ပါတယ်။ဒါအပြင်နောက်တာလီဘန်နှစ်ဦးလည်းဒီတည်ဆုံမှုထဲမှာပါသွားတယ်လို့သူတို့ကဆိုပါတယ်။နေတိုးတပ်တွေကိုပြစ်မှတ်ထားတိုက်ခဲ့တဲ့ဟက်ကာနီကွန်ရဲအုပ်စုအခြေစိုက်ရာဒီမီရန်ရှားရွာတဲ့ကအစာအုပ်တစ်ခုကိုအဝေးထင်းလျင်နဲ့ပြစ်မှတ်ထားတိုက်ခဲ့ရမှာလူထောင်ပေါင်းများစွာကိုတတ်ခဲ့ပြီးကြောက်စရာကောင်းလောက်အောင်ဒေါသကြီးရက်ဆက်တယ်လို့နာမည်ကြီးတဲ့ဒီတာလီဘန်ခေါင်းဆောင်ဟာကီမူလာပါသွားတာဖြစ်တယ်လို့လုံခြုံရေးအရာရှိတွေကဆိုပါတယ်။နောက်ပိုင်းထွက်လာတဲ့သတင်းတွေအရဒီတာလီဘန်ခေါင်းဆောင်ကိုထောက်ခံသူတွေအနေနဲ့သူ့ရဲ့အတုပကိုပို့ဖို့ဒီနေ့စီဝေးရောက်ရှိလာဖို့ရှိတယ်လို့ဆိုပါတယ်။တာလီဘန်ခေါင်းဆောင်ဟာကီမူလာအနေနဲ့အရင်တာလီဘန်ခေါင်းဆောင်ဘီတူလာမူဆတ်2009ခုနှစ်အမေရိကန်မောင်းသူမဲ့လေရင်လို့သံသယရှိထားတဲ့တိုက်ခိုက်မှုထဲမှာသေဆုံးသွားပြီးဒီအဖွဲ့မှာခေါင်းဆောင်ဖြစ်လာခဲ့တာပါအဲ့ဒီချိန်ကသူဟာအသက်30နီးပါးလေးပဲရှိသေးတယ်လို့ယူဆထားကြပါတယ်ဟာကီမူလာဟာအရင်သူ့လိုပဲသေဆုံးခဲ့တဲ့ခေါင်းဆောင်နဲ့နှိစက်မှုရှိခဲ့ပြီးသူ့ရဲ့ပြောရေးဆိုခွင့်ရှိသူအဖြစ်2009ခုနှစ်မှာခန့်အပ်ခံခဲ့ရတာပါအဲ့ဒီထဲကဟာကီမူလာကိုအလားအလာရှိတဲ့ခေါင်းဆောင်အဖြစ်လူသိများလာခဲ့ပြီးသူဟာအာဖဂန်နစ္စတန်ကိုသွားတဲ့နေတိုးထောက်ပံ့ရေးကားတွေကိုတိုက်ခိုက်မှုတွေကိုအဓိကစီစဉ်ဆောင်ရွက်ခဲ့ရသူဖြစ်ပါတယ်ခင်ဗျာ